The Voice News in တင်စာမှာဖော်ပြခဲ့တဲ့ကြည်တောင်စုတစ္ဆာတယောစာနဲ့ပတ်သက်လို့တက်မတော်က The Voice Editor ချုပ်နဲ့ကလောင်ရှင်တို့ကိုဒီကနေ့မှာဆက်သွယ်ရေးဥပဒေပုံမှန်66ခါကြီးနဲ့တရားစွဲဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားပြီးတော့ပြည်လည်မှုရရှိဖို့ကောင်စီကကြားဝင်ဖြည့်ရှင်းပေးနေတဲ့အချိန်မှာအခုလိုအမှုဖွင့်တန်လိုက်တာဖြစ်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့လက်နက်ကင်ပဋိပက္ခကိုဝေဖန်တယောထားတဲ့ကြည်တောင်စုတစ္ဆာတယောစာကိုမလ26ရက်နေ့တုန်း The Voice နေ့စဉ်ထုတ်တင်စာမှာဖော်ပြခဲ့တာဖြစ်ပါတယ်။တက်မတော်ဘက်ကဒီပေါ်မှာကန့်ကွက်လွှာတွေတင်ခဲ့ပြီးပြီးခဲ့တဲ့လကတည်းကမြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံကိုဒါနဲ့ပတ်သက်ပြီးတိုင်ကြားခဲ့ပါတယ်။မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားခဲ့တာမှာပြည်လည်မှုရရှိဖို့အတွက်အခုချိန်ထိကောင်စီဘက်ကကြားဝင်ဖြည့်ရှင်းနေရဆဲဖြစ်ပါတယ်။ဒီတယောစာကို The Voice ရဲ့ပင်နိုင်တယောစာကလောင်ရှင်ဗြိတိရှ်ကိုကိုမောင်ကရေးသားထားတာပါ။နာမည်ကျော်66ခပုံမှန်နဲ့တရားစွဲခံရတာနဲ့ပတ်သက်လို့ကာယကံရှင်တဦးဖြစ်တဲ့ The Voice သတင်းဌာနကအယ်ဒီတာချုပ်ဦးကျော်မင်းဆွေကတော့တရားစွဲခံရတဲ့အပေါ်မှာခုလိုပြောပြပါတယ်။
ဟုတ်တယ်ဟုတ်တယ်အဲ့ဒါတော့ဒီမနေ့ဘဟန်ရဲစကန်လို့စပို့တယ်ဟုတ်မမအိတ်တချုပ်ရဲ့ဒီချက်ကိုကိုမောင်းတယ်နော်ဟုတ်ကဲ့ဟိုလောလောဆယ်မီဒီယာတွေဟိုတော့လေဒီကိစ္စကျွန်တော်အဲ့ဒါအဖွဲ့နဲ့တိုင်ပင်အောင်မှာမလို့မဖြေဘူးနော်နောက်မ
ှဒီတယောစာခေါင်းစဉ်ကို82ကြိမ်မြောက်တက်မတော်နေ့အထိမ့်မဲ့အနေနဲ့တက်မတော်ကရိုက်ကူးထုတ်လုပ်ခဲ့တဲ့ပြည်အောင်စုတစ္ဆာဇက်ကားနာမည်ကိုအခြေခံပြီးပေးထားတာဖြစ်ပါတယ်ပြည်လေဖို့အတွက်ညှိနှိုင်းနေချိန်အတွင်းမှာပဲတက်မတော်ဘက်ကအမှုဖွင့်လိုက်တာနဲ့ပတ်သက်ပြီး The Voice နေ့စဉ်သတင်းစာရဲ့တာဝန်ခံအယ်ဒီတာကိုကျော်စမ်းမင်းကတော့
တကယ်တော့ကျွန်တော်တို့ကလည်းဟိုဒီအမှုဖွင့်တာမသိဘူးရဒီနေ့ညလေပိုင်းအမှာဒီစာရောက်တာမှာအမှုဖွင့်တာကြောင်းသိတာပေါ့နော်သူတို့ကပတ်နှစ်နှစ်လေးမြေဆောင်2019နဲ့ဖွင့်တာလေဗျ66ကြောင်းကာကြီးပုံမှန်တယ်ပေါ့နော်အဲ့တော့စာနယ်ဇင်းကောင်စီကလည်းမတည်ဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့စာနယ်ဇင်းကောင်စီကလည်းမနေ့ကကျွန်တော်တို့ကိုတွေ့ဖို့ခေါ်လာတယ်။ဒီကိစ္စညှိနှိုင်းဖို့ပေါ့နော်။ခေါ်လာတယ်ဆိုတော့ကျွန်တော်တို့ကအခုကလောလောဆယ်မှာညှိနှိုင်းတဲ့အဆင့်ပဲပြောရမှာပဲ။ဟိုမပြတ်သေးဘူးပေါ့နော်။အဲ့ဒီအချိန်မှာဘာကြောင့်အမှုဖွင့်လဲတော့ကျွန်တော်လည်းမသိဘူး။မနေ့ကစာနယ်ဇင်းကောင်စီနဲ့ကျွန်တော်တို့နေ့လယ်ပိုင်းပေါ့နော်။ဆယ့်နှစ်နာရီလောက်ကိုတွေ့ဖို့ချိန်ထားတယ်။ဒါကအရင်ကလေးကချိန်ထားတာပေါ့နော်။ကျွန်တော်တို့ကမနေ့ကစာနယ်ဇင်းကောင်စီနဲ့တွေ့မယ်ညနေပိုင်း၄နာရီကိုရက်စကတ်မှာတွားပြီးတော့ဖြည့်ရှင်းမှုရှိပါတယ်။
တရားစွဲတာနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကပြန်ကြားရေးတာဝန်ခံကို VOA ကဆက်သွယ်ခဲ့ရမှာတော့ဆွေးနွေးပွဲလှုပ်ဆောင်နေရတာဖြစ်တဲ့အတွက်ဖြေကြားနိုင်ခြင်းမရှိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်။ဒီပြင်အမှုစွဲတာနဲ့ပတ်သက်လို့ဗဟန်ရဲစခန်းကိုလည်း VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။လက်ရှိဒီဇဲမီဒီယာဥပဒေအရစာနယ်ဇင်းကောင်စီအနေနဲ့တိုင်ကြားမှုမှန်သမျှကိုရရှိပြီး15ရက်အတွင်းစတင်ကင်တွယ်ဖြည့်ရှင်းရမည်ဖြစ်ပြီးရက်ပေါင်း60အတွင်းပြည့်ပြတ်အောင်ဆောင်ရွက်ပေးရမှာပါတက်မတော်နဲ့ပတ်သက်လို့သတင်းဆောင်ပါတွေရေးသားဖော်ပြမှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကတရားစွဲဆိုတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး2016ခုနှစ်တုန်းကလည်းဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းကစစ်တပ်ကတူចောင်းစင်းများကိုပေးပို့တဲ့တဝင်းလောက်ကိုတည်င်းရေးသားဖော်ပြပေးခဲ့တဲ့ 7-day daily ကိုတက်မတော်ဘက်ကရာဇမှုဆိုင်ရာဥပဒေပုံမှ133နဲ့တရားစွဲဆိုခဲ့ဘူးပါရယ်ညီနိုင်လို့အစဉ်ပြေတဲ့အတွက်အမှုပြန်လဲရုပ်သိမ်းခဲ့ရပေမဲ့ 7-day တည်င်းစာကအစိုးရတည်င်းစာများတွေမှာပါ2015ခုနှစ်တုန်းကလည်းမြန်မာတိုင်းတည်င်းဌာနအပတ်စဉ်ထုတ်ကြားနေမှာဖော်ပြခဲ့တဲ့ကာတွန်းဆရာထူးချစ်ရဲ့တကွက်ကာတွန်းနဲ့ပတ်သက်လို့တက်မတော်ဘက်ကကန့်ကွက်ပြီးဒါကိုလည်းတောင်းပန်ခဲ့ရပူပါတယ်။ဒီနာမည်ကြီးနေတဲ့ဆက်သွယ်ရေးပုံမှ66ကားကြီးနဲ့အရင်အစိုးရလက်ထက်မှာတရားစွဲခံရမှုအမှု9မှုရှိခဲ့ပြီးပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အမှု9မှုရှိခဲ့ပါတယ်။လက်ရှိအစိုးရလက်ထက်မှာတော့တရားရုံးတင်တရားစွဲဆိုခံနေရတဲ့အမှုပေါင်း59မှုရှိနေပြီးပြစ်ဒဏ်ချမှတ်ပြီးအမှု10မှုလက်တလောအာမခံမရဘဲအချုပ်ကျခံနေရတဲ့အမှု6မှုရှိနေပါတယ်။2019ခုနှစ်မေလ18ရက်နေ့အထိကောက်ခံရရှိတဲ့စာရင်းတွေကိုကြည့်မယ်ဆိုရင်ဆက်သွယ်ရေးဥပဒေပုံမှ66ကားကြီးနဲ့တရားရုံးတင်ပြီးတရားစွဲဆိုတဲ့အမှုပေါင်းဟာအမှု90နီးပါးရှိနေတယ်လို့ဆက်သွယ်ရေးဥပဒေဆိုင်ရာသုတေသနအဖွဲ့ကထုတ်ပြန်ပြောဆိုထားပါတယ်ရှင်။